မြန်မာနိုင်ငံရေးပြဿနာတွေကိုတွေးဆဆွေးနွေးရင်းနဲ့သာအဖြေရှာနိုင်မယ်လို့မြန်မာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဒါအပြင်လွှတ်တော်တွင်းကအမဲအချိုးကျကိုစားပြုစနစ်နဲ့ပတ်သက်ပြီးဝေဖန်ခဲ့တယ်လို့အစိုးရဟာဗဟိုအချုပ်ခိုက်မှုကြီးထွားနေစေပဲလို့ပြောဆိုလိုက်ပါတယ်။ဒီကနေ့လွှတ်တော်ဝင်အဆောက်အုံတွင်မြန်မာအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့သတင်းတောက်တွေနဲ့တွေးဆမှုအခြေအနေရရက်ကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်။
ဒီကနေ့ညနေပိုင်းမှာပဲမြမအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသတင်းတောက်တွေကိုလွှတ်တော်ဝင်အတွင်းကအိုင်ဆက်နှစ်အဆောက်အုံမှာတွေ့ဆုံခဲ့ပါတယ်။မြမနိုင်ငံရဲ့အခက်အခဲတွေအားလုံးပြေလည်စီအောင်လို့ကတော့လေးဝင်ဆိုင်တွေ့ဆုံဆွေးနွေးရေးနဲ့သာအပြေရှာနိုင်မှာဖြစ်တယ်လို့သတင်းတောက်တွေကပြောခဲ့တာပါ
။နိုင်ငံတစ်နိုင်ငံရဲ့ပြဿနာတွေနောက်ဆုံးကြတော့ဘယ်လိုဘက်ကနေပဲလက်ပတ်ကွေ့ကောက်ပြီးပြောပြောဆွေးနွေးတိုင်ပင်ပြီးတော့နှိမ့်နှိုင်းပြီးတော့မနှိမ့်နှိုင်းမနဲ့ဘယ်တော့မှသဘောတူညီကြမရဘူး။အဲ့ဒီလိုဆွေးနွေးတိုင်တိုင်ပြီးတော့ရတဲ့သဘောတူညီချက်အရာကနိုင်ငံတနိုင်ငံမှာတကယ်ပြန်လဲညင်ကြားစစ်ရင်းနဲ့တကယ်ဟိုပဋိပက္ခများပြေငြိမ်းရေးကိုလုပ်နိုင်တယ်ဒါအတွေ့အကြုံများပြောနေတာဟုတ်စိတ်ကိုရင်ပြီးပြောနေတာဟုတ်အဲ့တော့မျှော်လင့်ချက်ရှိတာရှိတယ်အဲ့ဒီအဓိကမျှော်လင့်ချက်ကဘာလဲအခုဖြစ်နေတဲ့ပြဿနာတွေစိုးရိမ်မှုတွေကိုตัวเว้ยไว้มาถ่ายไปแล้วตัวเว้ย4ตองได้ยาไปเลย4 4 4 4ဝင်ဆိုင်ရှင်4ตองมาปูอิ่มเปลี่ยนแล้วเปลี่ยนมาพอအဲ့တော့ตัวไว้ถ่ายပြီးတော့ซွေးนွေးပြီးတော့ညှိနှိုင်းပြီးတော့အပေးอยู่လုပ်ပြီးတော့အဖြေရှာတဲ့ဤဟာတကယ့်ပြည်သူအတွက်မျှော်လင့်ပြည်သူတွေလည်းသဘောကျမှာ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာတွေကိုသမရအလွှတ်တော်ဥက္ကဋ္ဌကာကွယ်ရေးဦးစီးချုပ်တို့နဲ့လေးဝင်ဆိုင်တွေ့ဆုံဆွေးနွေးဖို့မြမအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့2013နှစ်ကုန်ပိုင်းကတည်းကတောင်းဆိုခဲ့ပေမဲ့မအောင်မြင်သေးပါဘူး။ဒေါအောင်ဆန်းစုကြည်ကတော့အရင်စစ်အစိုးရလက်ထက်ကတည်းကတွေ့ဆုံဆွေးနွေးရေးတောင်းဆိုခဲ့ပေမဲ့မအောင်မြင်သေးတဲ့အခြေအနေတွေကိုထောက်ပြပြီးတွေ့ဆုံဆွေးနွေးရေးမလုပ်နိုင်တဲ့စိတ်ဓာတ်အပေါ်မှာနားမလည်နိုင်ဖြစ်ရတယ်လို့လည်းပြောဆိုခဲ့တာပါ။တခါအခုပြည်သူ့လွှတ်တော်ထဲမှာကော်မရှင်ဖွဲ့လုတ်ကင်နေတဲ့မဲချိုးချကိုစားပြုစနစ်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ်
။တခြား PR တုံးတဲ့နိုင်ငံတွေကြည့်လိုက်လို့ရှိရင် PR ကြောင့်မလို့အမျိုးသားရင်ကြားစီရရသွားတယ်ဆိုတခါမှမကြဘူး။ဒီအမျိုးသားဒီ PR ရဲ့ဖြစ်ဖြစ်တခြားဘာစနစ်ပဲဖြစ်ဖြစ်ဆွေးနွေးပြီးညှိနှိုင်းပြီးတိုင်ပင်ပြီးတော့အမျိုးသားရင်ကြားစီရရအတွက်တိုင်းပြည်ရဲ့တည်ငြိမ်ရေးအတွက်တိုးတက်ရေးအတွက်ဒီမိုကရေစီထွန်းကားရေးအတွက်လိုအပ်တဲ့ခြေလှမ်းတွေဆိုတော့သတ်မှတ်လိုက်တဲ့အထက်မှာရွေးကောက်ပွဲစနစ်တွေလည်းပါသွားတယ်အဲ့ဒါကတော့သူ့နိုင်ငံနဲ့တစ်တော်တဲ့စနစ်တွေပေါ့တနိုင်ငံနဲ့တနိုင်ငံနဲ့လည်းတူတာမဟုတ်ပါဘူ
းဒါအပြင်လက်ရှိအစိုးရဟာဗဟိုချုပ်ကင်မှုများလွန်းတယ်လို့မှတ်ချက်ပေးပါတယ
်အုပ်ချုပ်ရေးပိုင်းဆိုင်ရာကတော့ကျမတို့လည်းခဏခဏပြောပါတယ်ဗဟိုဦးစီးစနစ်ကမပြောက်သေးပါဘူးဒီဗဟိုကနေပြီးတော့အာဏာအင်တာများလွန်းနေအခုတည်းကလည်းဗဟိုရဲ့ဆုံးဖြတ်ချက်တွေနဲ့ပဲလှုပ်တာများတာပါပဲနောက်ဥပဒေပြုကြတော့ဒီဥပဒေပြုမန်တိုင်ဖြစ်တဲ့တော်တော်နှစ်ယောက်ကတို့တက်လာတယ်ဆိုတော့ဒါကျမတို့ကနေပြီးဒီလွှတ်တော်ထဲမှာပါဝင်လို့ပြောတာမဟုတ်ပါဘူးအခုဒီမှာမီဒီယာတွေလည်းသိမှာပါဒီအရင်တော့ကရောက်လာတော့က2017ပေါ့နော်2017ဦးပိုင်းမှာမီဒီယာတွေလည်းဒီလိုလာတော့ကလွှတ်တော်ကဘယ်လိုပုံစံရှိတယ်အခုဘယ်လိုပုံစံရှိတယ်ဆိုတာကွာခြားမှုတွေရှိတယ်ဆိုတော့ဟိုကျမတို့ငင်းလို့မရပါဘူး
တချိန်တည်းမှာပဲသမရဦးသိန်းစိန်ကဒီကနေ့ရေဒီယိုကနေမိန့်ခွန်းပြောတာမှာသူ့အစိုးရလက်ထက်မအောင်မြင်ခဲ့တဲ့အခြေအနေတွေရှိနေသေးတဲ့အကြောင်းဝန်ခံပါတယ်။တခါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြေခံဥပဒေပြင်ဆင်ရေးလူထုလက်မှတ်ကောက်ခံမှုဟာဆိုရင်လေပါတီကမျှော်လင့်ထားတဲ့အတိုင်းလက်မှတ်ပေါင်း5သန်းနီးပါးကောက်ယူရရှိခဲ့ပြီးလွတ်လပ်တဲ့လူထုဆန္ဒကောက်ယူမှုလို့ဒေါအောင်ဆန်းစုကြည်ကပြောခဲ့တာပါ
။ကျွန်တော်တို့လုပ်တဲ့ဟာကဟိုဆောင်ရှုပ်ဝဲမဲမဟုတ်ဘူး။ရှုပ်ဝဲမဲမဟုတ်တော့မလွတ်ရဲတဲ့လူတွေရှိတယ်။ဝင်တန်းနေရမလို့ရဘူးဆိုပြီးတော့ပြောခံရတဲ့ဝင်တန်းနေလည်းရှိတယ်။စသဖြင့်နောက်ပြီးတော့လည်းချက်တယ်လေ။ तू ကဟိုမဲယုံနေထောင်ထားတာမဟုတ်ဘူး။တချို့နေရာတွေကကိုမကိုတကယ်စိတ်ပါဝင်စားတဲ့လူကစိတ်ရှိတဲ့လူတွေကနေပြီးဘယ်နေရာမှာသွားပြီးတော့လက်မှတ်ထိုးအောင်လဲဆိုပြီးတော့စုံစမ်းပြီးတော့ထိုးရတဲ့ဟာတွေလည်းရှိတယ်။အဲ့တော့အခြေအနေချင်းကလုံးဝမတူပါဘူး။သို့သော်ညာလည်းကျမရဲရဲဝံ့ဝံ့ပြောနိုင်တာဒီနိုင်ငံရဲ့သမိုင်းမှာဒီလိုလူ၅သန်းကျော်ကနေပြီးတော့ကိစ္စတစ်ခုကိုလက်မှတ်ထိုးပြီးတော့မိမိတို့ရဲ့ဆန္ဒအရာပွင့်ပွင့်လင်းလင်းရှုပ်ခွက်မဟုတ်ဘဲနဲ့လက်မှတ်ထိုးပြီးတော့ထောက်ခံခဲ့ဆိုတော့တစ်ခါမှမရှိဘူး။ဒါဒီနိုင်ငံမှာပထမဦးဆုံးပဲ
မြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုနဲ့ပတ်သက်ပြီးတော့သတင်းထောက်တရဲ့အမေကိုဒေါအောင်ဆန်းစုကြည်ဖြေကြားတာမှာတော့မြန်မာလူထုရဲ့နိုင်ငံရေးအသိအမြင်တိုးလာတယ်လို့ရှုမြင်တဲ့အကြောင်းဒါပေမဲ့လူထုရဲ့အခြေခံလိုအပ်ချက်တွေဖြစ်တဲ့စာဝင့်နေရေးအလို့အကန့်ခွင့်လန်းမှုနဲ့ပတ်သက်လို့တော့တိုးတက်လာတာမရှိလို့ပြည်သူတွေစိတ်ပြက်လက်ပြက်ဖြစ်ကြရတာကိုလည်းနားလည်သဘောပေါက်ထားတဲ့အကြောင်းဖြေကြားခဲ့ပြီးကုလလူ့အခွင့်ရေးအထူးကိုယ်စားလှယ် Miss Yahili ပြောကြားခဲ့တဲ့မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံနိုင်တဲ့အခြေအနေရု ုပ်ရော့သွားသလားဆိုတဲ့မိကုံးကိုလည်းပြန်လဲထောက်ပြပြောဆိုသွားကြပါရှင်။